အခုကတော့တီလဝါကမြေသိမ်းခံရသူတွေအရေးကိုပြောပြပေးပါအောင်မယ်။ရန်ကုန်တီလဝါအထူးစီးပွားရေးဆောင်စီမံကိန်းအတွက်တင်းဆဲကံမြေယာတွေနဲ့ပတ်သက်ပြီးပြန်လည်နေရာချထားရေးမှာဒေသခံတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုတင်ပြနိုင်ဖို့ဂျိုက်ကာလို့ခေါ်တဲ့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုတွစ်ဆုံရှင်းပြခွင့်ပြုဖို့ဒေသခံတွေကဒီကနေ့မှမြစ်ထာရက်ခံစာတစ်စောင်ပေးပို့လိုက်ကြပါတယ်။ဒီအကြောင်းကိုတော့ VOA ဝိုင်းတော်သားကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
တီလဝါအထူးစီးပွားရေးဆောင်စီမံကိန်းကတော့ရန်ကုန်တစ်ဖက်ချမ်းတန်လျင်မြို့နယ်ထဲမှာဂျပန်နိုင်ငံကတာဝန်ယူအကောင့်ထဲပုံနေတာဖြစ်ပြီးဂျပန်နိုင်ငံရဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ရဲ့စီကံထိန်းသိမ်းမှုတွေအောက်မှာလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီစီးပွားရေးဆောင်အတွက်အရင်ကတည်းကလေမြင်နဲ့ယာမြေတွေအသိမ်းစီးခံရပြီး JICA ရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့လူမှုဘဝပြန်လည်နယ်လန်ထူရေးစီးမင်းတွေအရထိုက်တန်တဲ့ရောကြီးငွေတွေနဲ့ဒေသခံတွေအဆင်ပြေမဲ့နေရာမှာခြားထားမှုတွေရှိရမှာဖြစ်ပေမဲ့လက်တွေ့မှာဖြစ်မလာတာကြောင့်ဒေသခံတွေကိုယ်တိုင်ဂျိုက်ကာနဲ့တွေ့ပြီးပြဿနာဖြေရှင်းဖို့အခုလိုခွင့်တောင်းတဲ့မြစ်ထာရက်ခံစာပို့ရတာဖြစ်တယ်လို့တီလဝါလူမှုဘဝဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့ပြောခွင့်ရသူဦးမြလှိုင်က VOA ကိုပြောပါတယ
်။ဒီကမြစ်ထာရက်ခံကဏ္ဍကဒီစီမံခန့်ခွဲမှုကော်မတီရဲ့နိုင်ငံတကာရဲ့စာရင်းစာမြုံနဲ့ကျွန်တော်တို့ပြည့်ရောမယ်လို့ပြောတယ်။ဒါပေမဲ့တကယ်တကယ်ကျတော့ကိုဟက်တာလေးအောင်ပထမဦးဆုံးစပြီးအကောင့်တွေဖော်တဲ့နေရာမှာကျွန်တော်တို့ဒီကကိုစားမျိုးဖွဲ့နေတဲ့ညီငယ်ဝင်မရခဲ့ဘူး။ပြည်တဲ့နေရာကလည်းကျွန်တော်လူချင်းတဲ့နေရာမဟုတ်ဘူး။သူတို့တစ်ခါတဆောင်းရတဲ့အပေါ်မှာပဲလက်ခံရတဲ့အခါကျတော့အခုလည်းဒီလူတွေအားဒုက္ခရောက်နေတယ
်။အခွင့်အရေးကြိုးပေါက်ခံနေရတဲ့ရွာတွေကတော့အနန်းစော့တက်ကုန်းရွာနဲ့တီလဝါကျေးရွာတွေဖြစ်ပြီးမြေယာအသိန်းခံရသူတွေနေရာအသစ်ပေးပေမဲ့ဒုက္ခတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ
်။သူတို့သောသောတော့ကပြောတယ်ဒီနေရာကနေဟိုနေရာရောက်ရင်ကိုမှလုပ်ငန်းတစ်ခုအထိုင်မရခင်နှစ်နှစ်စာသုံးနှစ်စာအဲ့ဒီမိသားစုအတွက်ကျမကြီးဆောင်ဆောင်မှုပညာရေးဆောင်ဆောင်မှုတာဝန်ရေးဆောင်ဆောင်မှုတွေသူတို့တာဝန်ဆောင်ရွက်ပေးပါမယ်လို့ပြောထားပေမဲ့အခုတကယ်တမ်းကျတော့အဲ့ဒီလူတွေကိုအဲ့ဒီကွင်းရံမှာဒီတိုင်းပြစ်ထားပြီးတော့လုံးဝလက်မကြည့်ဘဲနဲ့အကူအညီပေးတာတွေလည်းလုံးဝမလုပ်ဘဲနဲ့ဒီတိုင်းထားတဲ့သဘောရှိအဲ့တော့အဲ့ဒီလူတွေကတအားဒုက္ခရောက်နေ
နေရာတစ်ကိုအပြောင်းရွှေ့ခံရတာကြောင့်နေစဉ်လူနေမှုဘဝပုံစံပျက်စီးသွားတယ်လို့ဦးမြလှိုင်ကရှင်းပြပါတယ
်အခုကျတော့အဲ့ဒီအခုပို့တဲ့နေရာကနေပြီးတော့အဲ့ဒီအလုပ်ထဲကိုရောက်ဖို့ကကယ်ဒီဆိုင်ကယ်တစည်းကိုငားမယ်ဆိုရင်လူတယောက်ကို1500ပေးမှရတယ်။အတော့ပြဆိုတော့3000လောက်ကုန်တယ်။အဲဒီတော့သူတို့မှအဲ့ဒီ3000ကငွေမူလအခြေအနေတဲ့ပို့ပြီးကုန်ကြစိတ်ပြီးများသွားတဲ့အခါကျတော့ကုညီဆောင်ချောက်တာဘာမှမရှိတဲ့အခါကျတော့အဲ့ဒီလူကြီးကအခုဘောအပြက်ပြီးတော့တခြားနေရာကိုလွတ်ထွက်သွားတော့တော်တော်များနေပြီ။လုတ်တာမလုတ်တာတော့သူတို့ဘိုင်းလေကျွန်တော်တို့ကတော့တိအောင်ပြောပြဖို့ကကျွန်တော်တို့တောင်းအောင်ရှိတယ်လေ။ဂျိုက်ကာကြီးသိရတာနဲ့မသိချင်အောင်ဆောင်တာလားသို့မဟုတ်ရင်တကယ်ကိုမသိတာလားဆိုတာကိုကျွန်တော်တို့ကမသိတဲ့အတွက်သူတို့ကိုသိအောင်ကျွန်တော်တို့ပြောပြခြင်းနဲ့အတွက်ဒါမြစ်တရခံတ
ာ။ဒါပေမဲ့အောက်ခြေအာဏာပိုင်တွေကဂျိုက်ကာနဲ့မြန်မာအာဏာပိုင်တွေကိုအစီရင်ခံတဲ့အခါဒေသခံတွေအားလုံးကကျေနပ်လက်ခံတဲ့သဘောမျိုးလုပ်ယူဖန်တီးတာတွေရှိတယ်လို့ဗရီတာမိုးအရက်ဘက်လူအဖွဲ့အစည်းတာဝန်ခံမတ်ဝေဝေလင်ကဆိုပါတယ်
။ဒေါ်ဆန်ရှားတင်ဆိုရဲ့အမတယောက်ဆိုလို့ရှိရင်တော့သူ့ရဲ့အမိသားကရဲတက်ချက်ကြီးပေါ့နော်။သူဆိုလို့ရှိရင်တော့အဲ့လိုမျိုးသူလုံးဝဟိုမဖယ်သွင်းနိုင်ဘူးလေ။ညီနေတဲ့အချိန်မှာသူ့ကိုသူ့ယောက်ျားကိုဖမ်းမယ်လို့ပြောလို့ညာလို့အဲ့လိုမျိုးပြောပြီးတော့အတင်းကြီးပဲအဲ့လိုမျိုးလက်မှတ်ချိုးခိုင်းနေ။ချိုးခိုင်းပြီးတော့ဟိုသူ့ကိုမကြည့်အောင်ဟာစာရီလုပ်ပြီးတော့ပြောပြီးတော့ကြည့်တဲ့အချိန်မှာတက်ပုံဖမ်းရိုက်ပြီးတော့သူကနေပြီးတော့ပျော်ရွှင်ရွှင်နဲ့ပဲကြောင်းသွားတယ်ဆိုတဲ့ဟာမျိုးပေါ့နော်။အဲ့လိုမျိုးလုပ်တယ်။ပြီးသွားလို့ရှိရင်လူကြီးအိမ်ကိုစိတ်တဲဦးနွားတဲဦးအကုန်လုံးကိုအဲ့ဒီမျိုးရောပြီးတတ်မှတ်ပြီးတော့ဒါစိတ်ကျဲဆိုပြီးတော့ရော်တဲ့ကိစ္စမျိုးရှိတယ်။အတန်ရတန်ကြီးမသိဘူးချင်း2012ညဦးလေးထဲမှာပြောတဲ့အဲ့ဒီကာလာပေါက်ဆီးပြရမယ်ဆိုတာကိုကာလာပေါက်ဆီးမပေးထားဘူးချင်းရမုံတိုင်းမှာဒီလဝါမှာတအီကကို1650ရှိတယ်ပေါ့နော်။ဒါပေမဲ့ရွာသားကြီးကတော့အဲ့ဒီမျိုးမရဘူးအဲ့ဒီမျိုးလည်းမနေချင်း
။အမေရိကန်ဒေါ်လာ21တန်းလောက်ကုန်ကြမဲ့တီလဝါစီမံကိန်းကိုအဆင့်နှစ်ဆင့်နဲ့လှုပ်ဆောင်နေပြီးပထမအဆင့်မှာတော့မြေဧရိယာဟက်တာ400အတွင်းဒေသခံတွေကိုအရမအပြောင်းရွှေ့ခိုင်းနေတာတွေရှိနေတယ်လို့သိရပါတယ်။ဒုတိယအဆင့်ဟက်တာ2000အတွက်အလားတူဒုက္ခတွေရင်ဆိုင်ရမှာကိုဒေသခံတွေဆိုရနေပါတယ်။ဒီကိစ္စဖြေရှင်းဖို့အတွက်ဒေသခံတွေနဲ့ဂျိုက်ကာတို့ကြာဧပြီလ24-25မှာတွေ့ဆုံဖို့ချင်းဆိုထားပေမဲ့တကယ်လက်တွေ့မှာတွေ့ခွင့်ရမရတော့မသိရသေးပါဘူး။ဂျပန်နိုင်ငံရဲ့သဘောထားကိုသိနိုင်မှုအတွက် VOA ကဂျိုက်ကာကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့ပါဘူးခင်ဗျာ။